ัตมนิธรรมดีตนาเจียบะมาชิยะโตกงซงตวาบาบีสะเล็บบีเตียจิ้มบุยานอกถะ2ยะตาเบจำบาโดเดเตียนี้โกกองกองนาเลบุเนเตียโกลิลิเนเนจิ้มบุยากะโดเตียเทเบชิบาโดเดယောဂီတို့ဒီမှာရှိနေတုံးမှာလမ်းစဉ်ကိုသေးသေးချာချာနားလည်ဖို့နဲ့ကမ္မထာနီးကိုနားလည်ဖို့ရာလိုအပ်ပါတယ်ဒီတော့မှလည်းယောဂီတို့တစ်သက်တာလုံးကောင်းကောင်းအဆုံးချနိုင်မှာဖြစ်ပါတယ်လမ်းစဉ်တစ်ခုလုံးကိုစကားနည်းနည်းနဲ့ရှင်းလင်းပြသထားပါတယ်ယတောယတောသမ္မာတတိခန္ဓာနံဥတ္တယပယံလပတိပိတိပါမောက်ဇံအမတံတံဝိဇာနတံအတိပေကတော့ကိုခန္ဓာနဲ့စိတ်ခန္ဓာနှစ်ပါးရဲ့ယုံနံတရားဖြစ်ပျက်နေတဲ့ပဉ္စခန္ဓာခန္ဓာ၅ပါးတို့ကိုဘယ်အခါမှဆိုဘယ်နေရာမှမဆိုကောင်းစွာသောစတိနဲ့အာယုံပြုလိုက်လို့ရှိရင်ဥတ္တယပယဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်တွေဖြစ်နေကြကိုသိရှိခံစားနိုင်ပါတယ်ယောဂီတို့ဟာကိုယ်တွေ့လက်တွေ့ဘာဝနာမယဉာဏ်နဲ့တကယ်ဖြစ်ပျက်နေကြကိုခံစားတွေ့ရှိပြီးသိရှိနေပါတယ်ယုံနာတရားကိုဝေဒနာအဖြစ်နဲ့ပေါ်ပြနေပါတယ်ကြမ်းတမ်းတဲ့ဝေဒနာဆိုရင်ဖြစ်ပေါ်လာပြီးအချိန်ခဏကလေးနေပြီးပြောက်ဝဲသွားပြီးအပြီးချုပ်ငိမ့်သွားပါလေ။တိမ်မွေးတဲ့ဝေဒနာဆိုရင်တော့လှိုင်းကလေးတွေလိုတုန်ခါရမ်းနေတဲ့သဘောနဲ့တဖွားဖွားတရွတ်ရွတ်ဖြစ်ပေါ်လာပြီးချက်ချင်းတစ်ခဏလေးအတွင်းမှာပဲပျက်စီးပြောက်ဝဲသွားကြပါလေ။ဒါပေမဲ့ဒီနှစ်မျိုးရဲ့လက္ခဏာကတော့အတူတူပါပဲ။ဥဒယပယဖြစ်ပျက်ဖြစ်ပျက်ပါပဲ။ဒါကိုယောဂီတို့ကခန္ဓာကိုယ်ပေါင်းအတွင်းမှာခံစားပြီးသိရှိနေရမှာဖြစ်ပါတယ်။ယောဂီတို့စိတ်ဟာခန္ဓာကိုယ်ပေါင်းအတွင်းမှာခံစားပြီးသိရှိနေရမှာဖြစ်ပါတယ်။ယောဂီတို့စိတ်ဟာခန္ဓာကိုယ်မှာနေရမယွေးဘယ်အစိတ်ပိုင်းကိုပဲအာယုံပြုလိုက်ပြုလိုက်စိတ်နဲ့ခန္ဓာကိုယ်ထိတွေ့မှုရှိတဲ့အခါမှာဝေဒနာကိုခံစားရပါတယ်။တကယ်ဖြစ်ပျက်နေတုံးအမှန်တရားကိုရှုနေတဲ့အခါမှာယောဂီတို့ဟာတုံးပြန်မှုမရှိဘဲဥပက္ခနဲ့ရှုနေမယ်ဆိုရင်ကိလေသာအညစ်အကြေးတွေဟာအလွာလိုက်အလွာလိုက်ကွာကျပြီးပျောက်ဝေသွားကြပါတယ်ယောဂီတို့ဟာကိလေသာတွေနည်းနည်းလာပြီးတန့်ရှင်းလာတဲ့အခါလပတိပီတိပါမောက်ဇံဆိုတဲ့ကိုရောစိတ်ပါပေါ်ပါလာခြင်းအေးချမ်းချမ်းသာလာခြင်းများကိုခံစားရပါတယ်ဒီခံစားရမှုဟာလမ်းစဉ်ရဲ့အဆင့်တစ်ခုစခန်းတစ်ခုဖြစ်ပါတယ်ဒီစခန်းကိုရောက်တဲ့ယောဂီဟာခန္ဓာကိုယ်တစ်ခုလုံးမှာကြမ်းတမ်းတဲ့အဆိုင်အခဲဝေဒနာတွေလုံးဝမရှိတော့ဘဲအင်မတန်သိမ်မွေ့တဲ့ဝေဒနာတွေကိုရည်စည်းသလိုစီးနေတာကိုခံစားရတတ်ပါတယ်ကြမ်းတမ်းတဲ့အဆိုင်ခဲတွေဟာခန္ဓာကိုယ်ရဲ့အပြင်ပိုင်းမှာရောအတွင်းပိုင်းမှာရောမရှိကြုံသမကစိတ်ကလည်းလုံးဝကင်းရှင်းသွားပါတယ်ခန္ဓာကိုယ်မှာကြမ်းတမ်းတဲ့အဆိုင်အခဲတွေဆိုတာကတော့ယောဂီတို့ရဲ့ကိုယ်ပေါ်မှာကိုယ်ထဲမှာခံစားနေရတဲ့နာကျင်ကြိုက်ခဲမှုလေးလံမှုအစရှိတာတွေဖြစ်ပါတယ်စိတ်ထဲမှာဆိုရင်တော့ပြင်းထန်တဲ့စိတ်ခံစားရမှုတွေဖြစ်ပါတယ်ဝမ်းနေတာဒေါသထွက်တာကြောက်တာအစရှိသည်လို့ဖြစ်ပါတယ်ယောဂီကခန္ဓာကိုယ်ပေါ်မှာရောစိတ်ထဲမှာရောပေါ်လာသမျှတွေကိုရှုနေရမှာဖြစ်ပါတယ်ရှုနေတယ်ဆိုတာစိတ်ခံစားရတာတွေကိုအသေးစိတ်ခွဲပြီးစဉ်းစားတွေးတောဝေဖန်နေရမှာမဟုတ်ပါဘူးအခုငါစိတ်ထဲမှာခံစားရမှုဖြစ်နေတာဟာဒါပဲလို့သိယုံမျှသိပြီးလက်ခံဖို့ပါပဲ ဒီအချိန်မှာခန္ဓာကိုယ်မှာဘယ်လိုဝေဒနာတွေခံစားနေရတယ်လဲဆိုတာကိုရှုရမှာဖြစ်ပါတယ်ခန္ဓာကိုယ်မှာခံစားရတဲ့ဝေဒနာဟာအဲ့ဒီအချိန်မှာဖြစ်ပေါ်နေတဲ့စိတ်ခန္ဓာကိုယ်အစိတ်အပိုင်းဆက်လွယ်မိတော့ဆက်လွယ်မှုကြောင့်ဖြစ်ရတာပါကိုယ်ခန္ဓာဝေဒနာတွေရောစိတ်ခန္ဓာဝေဒနာတွေရောအနိစ္စအနိစ္စအနိစ္စအမြဲမရှိတဲ့တရားတွေပဲဖြစ်ပြီးပြည့်ကျက်တာကြီးပဲလို့ရှုရမှာဖြစ်ပါတယ်စိတ်မှာခံစားရတဲ့ဝေဒနာတွေကိုလည်းအလွှမ်းမိုးမခံစေရပါဘူးသူတို့ကိုလည်းဥပက္ခနဲ့ရှုနေရင်တဖြည်းဖြည်းနဲ့စိတ်ခံစားရမှုတွေဟာလဲပျောက်ပြက်သွားကြပြီပြင်းထန်တဲ့အဆိုင်ခဲကြီးဟာလဲပျော့ကျသွားသလိုဖြစ်လာပါလိမ့်မယ်ခန္ဓာကိုယ်မှာခံစားနေရတဲ့ဝေဒနာအဆိုင်ခဲကြီးတွေပျို့ကွဲပျက်စီးလောင်ကျွန်းပျက်စီးကြပြီရုပ်နာအစုဟာလှိုင်းကလေးတွေလိုတုံ့လှုပ်ခံရနေခြင်းမျှသာဖြစ်သွားကြပါလိမ့်မယ်အဲ့ဒီအခါကျတော့ယောဂီရဲ့အတွင်းအစ္စတမှာရှိတဲ့ကိလေသာအညစ်အကြေးတွေတော်တော်လေးကုန်ဆင်းသွားကြပြီဖြစ်လို့ကိုရောစိတ်ပါပေါ်ပါလာပါတယ်ဒီလိုအစဉ်ညာကိုရောက်တဲ့အခါကျတော့ယောဂီတို့မှာအင်မတန်သတိထားရပါတယ်ဒါဟာနေပါမဟုတ်သေးပါဘူးမဉဏ်ဖုန်ဉဏ်လည်းမဟုတ်သေးပါဘူးယုံဉဏ်တရားထဲမှာပဲရှိနေပါသေးတယ်ယုံဉဏ်တည်းကမလွန်မြောက်သေးပါဘူးရုပ်မှရောနာမှရောဖြစ်ပျက်နေကြတာတွေဟာတဖွာဖွာနဲ့မိနစ်မစဲစက္ကန့်မစဲမယမနာရှင်းရှင်းတုတ်တုတ်လှုပ်လှုပ်ရွတ်ရွတ်တသေးသေးပြိုကွဲပျက်စီးလောင်ကျွန်းပျက်စီးချုပ်ငိမ့်ပျက်စီးနေတာတွေကိုဘာဝနာမယညာနဲ့သိရှိခံစားပြီးဥပက္ခနဲ့ရှုနေရင်ညာစဉ်ဟာတက်လာပြီးတရားလမ်းကြောင်းပေါ်မှာတိုးတက်မှုတွေရှိလာပါလိမ့်မယ်ဒါကိုကောင်းကောင်းနားမလဲတော့ဒီခံစားရလို့ကောင်းတဲ့သိမ်မွေ့ဝေဒနာဒုက္ခဝေဒနာတွေကိုစွဲလန်းပြီးနှစ်သိမ့်နေရင်တွေ့တားနေရင်ဒါဟာယောဂီတို့ရဲ့တရားလမ်းစဉ်ကိုပိတ်ဆို့မှုကြီးဖြစ်သွားပြီးရှေ့ဆက်သွားရမယ့်လမ်းပိတ်သွားပြီးတိုးတက်မှုရပ်ဆဲသွားပါလိမ့်မယ်ဒီစကားဟာလမ်းထက်ဝက်မှာပဲရှိနေတဲ့အနာစခန်းပဲရှိနေပါသေးတယ်ခဏတဲခိုတဲ့ဇရက်ပဲရှိပါသေးတယ်လမ်းဆုံးမရောက်သေးပါဘူးဒါကိုလမ်းဆုံးပန်းတိုင်းလို့ယူဆပြီးဒီကနေနောက်ထပ်လမ်းစဉ်ကိုမလျှောက်တော့ဘူးဆိုရင်တော့အင်မတန်ကြီးမားတဲ့ဘေးရန်ကြီးပါပဲဒါကြောင့်သိမ်မွေ့ဝေဒနာကိုခံစားရတဲ့အခါယောဂီတို့ဟာသိပ်ပြီးသားရနှစ်သိမ့်နေရင်ဥပက္ခစိတ်မရှိတော့ပါဘူးလိုချင်မှုဆွဲလန်းမှုတွေဖြစ်လာပါတယ်ခံရခက်တဲ့ကြမ်းတမ်းဝေဒနာဒုက္ခဝေဒနာကိုခံစားရတော့လေစိတ်ညစ်ပြီးနေကြပြန်ပါတယ်ဒီလိုဆိုရင်တော့ဒါဟာဝိပဿနာမဟုတ်ပါဘူးဓမ္မလမ်းစဉ်ကိုကောင်းကောင်းနားလည်ပြီးယုံနာနှစ်ပါးမှာဖြစ်ပျက်နေသမျှခံစားရသမျှဒီကိုဥပက္ခနဲ့ရှုပြီးသူတို့ရဲ့မမြဲတဲ့သဘောတရားအနိစ္စတရားကိုရှုဖို့ရာဖြစ်ပါတယ်ဒီလိုဆိုရင်တော့ယောဂီတို့ဟာလမ်းစဉ်မှာတိုးတက်မှုရှိကြပါလိမ့်မယ်ယုံနာအစုအားလုံးမှာအဆိုင်ခဲရလို့ဘာမှမရှိကြတော့ဘဲဖြစ်ပျက်တွေဟာအထူးနုညံ့သိမ်မွေ့ပြီးမြန်လွန်းအားကြီးတော့လျှက်စီးလက်စလူဖြစ်ပြီးဖြစ်အစွန်းပြက်အစွန်းနှစ်ပါးစလုံးမထင်ရတော့ပဲအပြက်ကြီးပဲလို့ထင်ရတတ်ပါတယ်ဒါဟာဘင်္ဂညာအဆင့်ဖြစ်ပါတယ်ဘင်္ဂညာကိုရောက်ပြီးတဲ့အခါကြမ်းတမ်းဝေဒနာတွေကုန်ပြီးဘယ်တော့မှနောက်ထပ်မပေါ်လာတော့ဘူးမခံစားရတော့ဘူးလို့တော့မထင်လိုက်ပါနဲ့ဒီအဆင့်ရောက်ပြီးမှလည်းအင်မတန်အတွင်းနဲ့နဲ့မှရှိတဲ့အမှုစီရကိလေသာတွေစိတ်ရဲ့အပေါ်ပိုင်းကိုတက်လာကြပြီးကြမ်းတမ်းတဲ့ဝေဒနာအဆိုင်အခဲဖြစ်နေထင်ရှားလာကြပါတယ်ဒီလိုဖြစ်တဲ့အခါမှာယောဂီတို့စိတ်ဓာတ်မကျကြပါနဲ့လမ်းစဉ်မှာရှေ့မတိုးတဲ့အပြင်နောက်ပြန်ရောက်သွားပြီလို့လည်းမထင်ကြပါနဲ့နောက်ဆုတ်တာမဟုတ်ပါဘူးအမှန်မှာတော့လမ်းစဉ်မှာရ she do need a baby body. Immatan a mere net de thinkaradi, a sweaty, gilithadi, legendriha, a pogo, portella jada pipari. Pinganya a sin yogi, yogi ha, kanzaya the mia widenadi go, upekane, a nesane, shuni yendo, a nuthia gilithadi, kinkin zwajabi, thunder de thunderbi, deago, sele gentuame so yendo, lansong panango yogi. A song soon though, that shin jingu, lumiao chindu gu, yaja bali me. A mata so de, te jinkin ya, a miai nibangu, yoshi jaba lime. Pipye, pipye, te jin de yagu, jo lumpi, matrigu, yoja bali me. A can at tha, a dying at toagu, jo lumpi, a dying matri, a can at tha machide, a negagu, yo bali me. Daha, Piopia loma pinna in a dear. Good and canza be ma in a dear pipade. Lugin don't dani yendo, bedoma maya nine babu. Say goo ni lule, maya nine babu. Bisso pan dede ma nibi. Don't be a home lupene. Deago, shuni yendo. Deaga, do a loo, do the ball, do soundji. Do ye a joe, jizu pite a thee do you go, thee be bali me. Deha di lubabe. Tama sudaga, the bawaye dea, dea ye the bawa pipade. We patana yogi ha, di the bawaye dea ye the bawa go, bawa namea nyane, dibu ya pipade. Dea ye the bawa ma. Anesa wata zinkara. Opa da waya tamino. Ope zetua, niro zanti, de san, u, batamo tuko. Kathingondo, yona, dama, linkaradozi, ekan sinse, pitchin, the boshi gong e. To thinkara, de yamia, longwa, ginsin di shido, kanzaya, do, zanti dukadi, neba e, a tu, eni, chanda jimpi e. Anisa wata zinkara. Zinkara, we aloha. A miema si jade, anisa di jibabe. Opa da waya damino. Pilai. Dihale, the bawa de ya babe. A man de ya babe. Zinkara di, pipi pie nidago. Yogi ga, don't be a mo bama malupene. Shu yo miada, shu ni lying. Niro zanti, duro di, chong yin, dwaja bale. Dilo sebi, shushu dwayin, etwin nene ga, bawa houndwi ga, supaun, te saun la gede, ganjwi gan houndwi, aku duri, tinkara houndwi ga, seye apogu, de la jaba le me. Duro gule, yogi duga, upekane sebi, shuni yin. Dorole, chong yin, dwaja bale me. Dilo, zinkaradi, chong yin, dwaja do. De san wu, basamo duko. Sinye dukari ga, ginlo jabi, inyin jingu yabi, neban chanda wu, kanza jaya bale me. Nebana, baraman, dukan. Nepan ye, chanda jinha, nine shin luma ya nine babu. Yuna a yunguine, kanza yade, Bioshwinda, chanda da, inyin yada riha. Nepan chanda go, kanza yada ne, beluma, nine shin luma ya nine babu. Nepan go, miamma yunan yabu gado, Nepan a jang sin da musinza jabane. Lujin don't da mule, mishi jabane. Bisso bandede guda, upe carne, the di sheep ye shuniba. Say ye a ne shanzong a bango, the di ne shuniba. Say ye a bobai mabe, shuni yendo, the gay a jojizu, masayo nine de babu. Gamatani deha, a mumu shijabade. The chogado, say ye a boyan bango be, do a tipi, a boyan, mianabin bain lauta, gongjo baby, seiko, chandazi nine body. Inyin zi nai ba de. တန်ရှင်းသင့်သလောက်လေတန်ရှင်းစေနိုင်ပါတယ်ဒါပေမဲ့ဒီဟာညစ်ပတ်နေတဲ့ရေနောက်ထဲကိုကြောက်ချင်မှုံများဖြူးလိုက်သလိုပါပဲအမှုံတွေအနှစ်တွေအနေတွေထိုင်သွားကြပြီးရေဟာအင်မတန်ကြည်လင်းလာပါတယ်အညစ်အကြေးတွေအမှုံတွေလုံးဝကင်းစင်သွားတာတော့မဟုတ်ပါဘူးအောက်မှာသွားပြီးအနေထိုင်နေကြတာဆိုတော့လှုပ်လိုက်ရင်အချိန်မရွေးရေဟာပြန်ပြီးညစ်ပတ်လာနိုင်ပါတယ်အမှုံထလာနိုင်ပါတယ်ပြန်ပြီးတော့ရေဟာနောက်လာနိုင်ပါတယ်အနေဒီအမုံဒီအညစ်အကြေးဒီအားလုံးကုန်စင်အောင်ဆိုရင်တော့အနှက်ဆုံးအပိုင်းကိုတန်ရှင်းရေးလို့ရမှာဖြစ်ပါတယ်စိတ်မှလည်းဒီလိုပဲစိတ်ရဲ့အနှက်ဆိုင်ဆုံးအပိုင်းဟာခန္ဓာကိုယ်နဲ့ဝေဒနာနဲ့အမြဲပဲဆက်သွယ်နေပြီးဝေဒနာကိုတုံ့ပြန်နေရပါတယ်ဝေဒနာဒီကိုဥပက္ခနဲ့ရှုနေရင်အနုစယကိလေသာတွေဟာနည်းနည်းလာပြီးနောက်ဆုံးမှယောဂီတို့ဟာလုံးဝလုံးမြောက်လာနိုင်ပါတယ်ဒီကမ္မထာနီးနဲ့ဝေဒနာတွေဘယ်လိုပွားတယ်ဆိုတာကိုသိနိုင်ပါတယ်ပြင်ပလောကကြီးထဲမှာဆိုရင်မျိုးစေ့တွေအစည်းတွေဘယ်လိုပွားကြတယ်ဆိုတာဟာထင်ရှားပါတယ်အပြင်လောကမှာလိုပဲယောဂီတို့ရဲ့အတွင်းလောကဖြစ်တဲ့ခန္ဓာကိုယ်အတွင်းမှာလည်းထပ်တူတူညီတဲ့အမှန်တရားရှိပါတယ်အပြင်လောကရဲ့တရားဟာအတွင်းလောကမှာလည်းဒီအတိုင်းပါပဲဒီတရားပါပဲအပြင်လောကမှာယောဂီကညောင်စီလေးတစ်စီကိုယူပြီးညောင်ပင်တစ်ပင်စိုက်လိုက်တယ်ဆိုပါတော့ညောင်စီကလေးသီးသီးငယ်ငယ်ကလေးကနေပြီးညောင်ပင်ကြီးအကြီးကြီးပေါက်ပွားလာပါတယ်ဒီညောင်ပင်ကြီးကအသီးတွေထောင်ပေါင်းများစွာသီးပါတယ်ညောင်ပင်ဆိုတာအဆက်ကလည်းအင်မတန်ရှည်ပါတယ်တချို့မှာအဆက်ရာကျော်နေကြပါတယ်ဒါပေမဲ့ဘယ်လောက်ပဲအဆက်ရှိရှိဒီနေ့ကြတော့အိုမင်းကြီးပြိုလဲပြီးသေးရမှာပဲဖြစ်ပါတယ်ညောင်စီကလေးတစ်စီးကနေပြီးတစ်ပင်ကြီးဖြစ်လာတော့ညောင်စီးတွေမရေမတွက်နိုင်တော့အောင်တစ်နှစ်ပြီးတစ်နှစ်နှစ်ပေါင်းများစွာသီးလိုက်တာညောင်ပင်ကြီးသေသွားတော့ဒီလိုပွားများနေကြ ड़ी ဟာရက်ဆဲသွားပြီလို့ယူဆကြမှာပါပဲအမှန်မှားကတော့ပွားနေတာရက်ဆဲမသွားပါဘူးပင်မကြီးသေသွားရင်တောင်မှဆက်လက်ပြီးပေါက်ပွားနေကြတာပါပဲညောင်စီလေးတစ်စီးကနေပြီးညောင်ပင်ပေါက်လာပြီးတော့အဲ့ဒီအပင်ကတစ်ခါပြန်ပြီးအစည်းတွေသီးကြပြန်ပါလေသီးသမျှအစည်းမှလည်းအစိပါပါလေဒီအစီတွေကတခါညောင်ပင်ပြန်ပေါက်လာကြပါလိမ့်ဦးမယ်ဒီလိုနဲ့ပေါက်ပွားမှုဟာအဆုံးမသတ်နိုင်တော့ပါဘူးဒီအတိုင်းပါပဲအမြင်မှန်မသိမှုကြောင့်ယောဂီတို့ကုသိုလ်အကုသိုလ်သင်္ခါရတွေတစ်ခုတစ်ခုကိုစိုက်ပျိုးလိုက်မိရင်သင်္ခါရတွေကလည်းဆက်ဆက်ပြီးပွားတဲ့ပွားနေကြတာပါပဲဒီတော့ဘယ်နဲ့လုံးကြရပါမလဲနီးကောင်းတစ်ခုတော့ရှိပါတယ်တဘာဝဓမ္မနီးပါပဲမျိုးစေ့တွေဟာအပင်ပေါက်လာနိုင်အောင်လို့မြေဩဇာကောင်းကောင်းလိုပါတယ်ဒီမျိုးစေ့ဟာမြေပေါ်မှာမကျပဲကြောက်ပေါ်မှာသွားပြီးကျတယ်ဆိုရင်အပင်မပေါက်နိုင်ပါဘူးသင်္ခါရတွေစိုက်တဲ့နေရာမှာလည်းဒီလိုပါပဲမြေဩဇာတွေလိုပါတယ်မြေဩဇာတွေပေးလေလေအပင်ပိုပြီးကြီးထွားလေလေအစည်းတွေပိုပြီးစီးလေလေနောက်ထပ်မျိုးစိအစ်စ်တွေပိုပြီးပွားလေလေဖြစ်ပါတယ်ဥပမာဓာတ်စီဘုံတစ်ဘုံတည်းကိုမိစကလေးလာကြရင်ပောက်ပွဲမှုကြီးအကြီးအကျယ်ဖြစ်ပါတယ်ဒီလိုပောက်ပွဲမှုကြီးဖြစ်လာရတဲ့အခါမိစအစ်စ်တွေထောင်ပေါင်းများစွာထပ်ပြီးပွားလာပါတယ်မိစကလေးကယောဂီတို့ရဲ့သင်္ခါရအဟောင်းရဲ့မျိုးစေ့ကလေးပါပဲဒီတော့တရားကိုနားလည်လာပြီးဆိုရင်မိကိုနောက်ထပ်ပိုးပြီးလောင်အောင်ဓာတ်စီလောင်မပေးတော့ပါဘူးမိစတွေကနောက်ထပ်လောင်စရာဓာတ်စီမရတော့ပါဘူးဆိုတော့နောက်ထပ်ဆက်ပြီးမလောင်နိုင်တော့ပါဘူးမိငိမ့်သွားရတာပေါ့ ဓာတ်စီဘုံထဲမှာဓာတ်စီတစ်စက်မှမရှိဘူးဆိုရင်တောင်းဒီဘုံလွတ်ထဲကိုမိစလာကြရင်တောင်းမှာသူ့ပင်ကိုကပါလာရင်မိကြောက်ကလေးကုံအောင်လောင်ပြီးရင်မိငိမ့်သွားမှာပေါ့မိနောက်ထပ်ထပ်ပြီးပွားပြီးလောင်ဖို့မဖြစ်နိုင်တော့ပါဘူးလူတွေမှလည်းအတိတ်ကာလဘဝဘဝတွေကပြုလုပ်ခဲ့တဲ့ပါလာခဲ့တဲ့သင်္ခါရတွေဟာမိစတွေလိုပါပဲအကျိုးပေးမဲ့အချိန်ကြတော့လောင်စာနဲ့တွေ့သွားရင်လောင်တော့တာပေါ့မိတွေနောက်ထပွားတော့တာပဲဖြစ်ပါလေယောဂီတို့ကပညာသိက္ခာမှာရင့်ကျက်လာပြီဆိုရင်တော့စိတ်ဓာတ်ဟာလည်းတန့်စင်လာပြီးကုသိုလ်စိတ်တွေပွားများလာကြပါတယ်ဒီလိုဖြစ်လာတဲ့အခါကျတော့ဓာတ်စီဘုံဟာဓာတ်စီတွေမရှိတော့ပဲအေးမြတဲ့ရေနဲ့ပြည့်နေသလိုဖြစ်လာပါတယ်မိစနဲ့လာတွေ့ထိမိရင်တောင်မှမိမပွားတော့ပဲလာတဲ့မိစတောင်မှချက်ချင်းပဲအေးငြိမ့်သွားပါတယ်ကုသိုလ်ကဟောင်းသင်္ခါရဟောင်းတွေကလည်းအချိန်စင့်သလိုပေါ်ပေါ်လာတဲ့အခါမှာလုံစာမပေးရင်သူတို့အလိုလိုငိမ့်အီသွားကြပါလေဆက်လက်ပြီးမပွားကြတော့ပါဘူးအုံနှောက်အစီညာနဲ့တော့မီးလောင်ရမှာဓာတ်စီလောင်မပေးရဘူးဆိုတာကိုအများနားလည်ပြီးလက်ခံကြပါလေဒါပေမဲ့တကယ်ဖြစ်လာတဲ့အခါကျတော့လက်တွေ့မှာတတိမရှိကြတော့ပါဘူးတူတယောက်ကကိုကိုမိရှို့ဖို့လာရင်ကိုကဓာတ်စီပါတဲ့ဓာတ်စီဘုံယူပြီးသူ့ကိုလောင်းပါတယ်။သူလဲလောင်းကိုလဲလောင်းနှစ်ဦးစလုံးပူပင်သောကတွေဒုက္ခတွေရောက်ကြရပါတယ်။ယောဂီတို့ဟာဘာဝနာမယဉာဏ်အစစ်နဲ့တကယ်ပညာရှိတော့မိလာရှို့တဲ့သူကိုရေနဲ့လောင်းပေးပြီးမိကိုစားလိုက်တာနဲ့သူလဲအေးချမ်းကိုလဲအေးချမ်းဖြစ်နိုင်ပါတယ်။ပြောတာကတော့လွယ်ပါတယ်ကျင့်တာကတော့စိတ်မလွယ်လှပါဘူးလူတွေဟာဒီတရားကိုတုတ္တမယစိတ္တမယအသိနဲ့တော့သိနေကြတာပါပဲတကယ်အရေးကြုံလာတဲ့အခါကျတော့ခါတိုင်းလိုပဲတုံ့ပြန်မှုလုပ်လေရှိတဲ့အတိုင်းပဲစဉ်းကန်းတော်တော်တုံ့ပြန်ကြတာပါပဲယောဂီတို့ဟာကြမ်းတမ်းဝေဒနာတွေမခံတာမသာယာတဲ့ဝေဒနာတွေဒုက္ခဝေဒနာတွေကိုခံစားရပြီဆိုရင်မလိုခြင်းမုန်းထားမှုနဲ့တုံ့ပြန်ကြပါတယ်ဒါဟာမိတဲ့ဓာတ်စီလုံးချသလိုပါပဲဥုံနောက်အသိဉာဏ်နဲ့တော့တရားဟောတာတွေကိုနားထောင်ပြီးစာအုပ်တွေဖတ်ပြီးနားလည်မှုရှိပေမဲ့စိတ်ရဲ့အတွင်းအနက်ရှိုင်းဆုံးအပိုင်းကိုပြုပြင်မှုမရှိရင်တော့ဒုက္ခနယ်တွေကမလွတ်ကင်းနိုင်သေးပါဘူးမီးလောင်ရင်ရေပိုက်ကိုဖွင့်ပြီးမီးငြိမ်းအောင်ရေလောင်းရမယ်ဆိုတာကိုသိပါတယ်။ဒါပေမဲ့တကယ်တမ်းမီးလောင်တဲ့အခါကျတော့ရေပိုက်ကိုလုံးဝမိတ်နေပြီးဓာတ်စီပိုက်ကိုဖွင့်ပြီးဓာတ်စီကြီးလောင်းကြပါတယ်။လှုပ်ပြီးတော့မှလက်လွန်ပြီးတော့မှနောင်တတွေရကြပါတယ်။ဒါဟာဖြင့်ငါမလှုပ်စင်ပါဘူး။ငါလှုပ်လိုက်တာမှားသွားပါပြီ။ဒီတော့မှဟိုဖရာရှင်ကိုဒီဖရာပူဇော်ပြီးတောင်းပန်နေတာဟာဘာမှအကျိုးမရှိပါဘူးစိတ်ရဲ့ပင်ကိုသဘာဝကပြောင်းလဲမှုမှမရှိဘဲကိုနောက်တစ်ခါမိထပ်ပြီးလုံပြန်ရင်လေရေပိုက်မဖွင့်ပဲဒီတစ်ခါလဲဓာတ်စီပဲထပ်လောင်းအောင်မှပါပဲအုံနှောက်အစီညာနဲ့နားလည်မှုဟာစိတ်ရဲ့အနက်ရှိုင်းဆုံးအပိုင်းအထိမရောက်နိုင်ပါဘူးဒီလိုစိတ်ရဲ့အနေဆိုင်ဆုံးပိုင်းမှာမတုံမလုံတည်ငြိမ်ပြီးဥပေက္ခဖြစ်နေဖို့ရဟာယောဂီတို့ရဲ့ခန္ဓာကိုယ်ပေါ်မှာခံစားနေရတဲ့ဝေဒနာတွေကိုဥပေက္ခနဲ့ရှုနေရမှာဖြစ်ပါတယ်။အပြင်ပကအာယုံတစ်ခုတစ်ခုမြင်ကွင်းတစ်ခုတစ်ခုအသံအနံ့အရသာထိတွေ့မှုစိတ်ကူးအစရှိတဲ့တစ်ခုတစ်ခုဟာယောဂီတို့ရဲ့ရုပ်နဲ့ဖြစ်စေနာမ်နဲ့ဖြစ်စေတွေ့မိထိမိလိုက်ရင်ခံစားရတဲ့ဝေဒနာအဖြစ်နဲ့ပေါ်လာပါတယ်ဖတ်စာပစ္စည်းဝေဒနာဆိုတာကိုဝေဒနာဖြစ်ပေါ်လာတော့ဒီဝေဒနာကိုအကောင်းအဆိုးဝေဖန်ပါတယ်ဝေဒနာဟာခံစားလို့ကောင်းတယ်တာယာစပွဲရှိတယ်ဆိုရင်စိတ်ရဲ့နှိမ့်ဆိုင်တဲ့အပိုင်းကသဘောကျပါတယ်ပြီးတော့တဏှာလောဘနဲ့တုံ့ပြန်ပါတယ် ဝေဒနာကခံစားလို့မကောင်းဘူးမသားရဘူးဆိုရင်တော့မကြိုက်ဘူးမလိုချင်ဘူးမုန်းတယ်လို့ဒေါသနဲ့တုံ့ပြန်ပါတယ်ဒီလိုဖြစ်နေတာကိုအုံနှောက်အစီညာနဲ့တော့ဘာမှမတတ်နိုင်ပါဘူးဘယ်လိုမှပြုပြင်မပေးနိုင်ပါဘူးဝိပဿနာတရားကျင့်နေတဲ့အခါမှာဝေဒနာတွေကိုဥပက္ခနဲ့ရှုနေနိုင်ရင်တော့တုံ့ပြန်လုပ်တဲ့အစွဲတွေအကျင့်ဟောင်းတွေသူတို့အလိုလိုပျောက်ကင်းကုန်ကြပါလိမ့်မယ်ရှုယုံမျှတာရှုနေပြီမတုံ့ပြန်တော့ဘူးဆိုရင်သင်္ခါရအစ်စ်တွေလည်းနောက်ထပ်မပွားတော့ပါဘူးသင်္ခါရအစ်စ်တွေမပွားကြတော့လက်ကျန်ရှိနေတဲ့သင်္ခါရအဟောင်းတွေကပေါ်ပေါ်လာကြပါတယ်သူတို့ကလည်းဥပက္ခနဲ့ဆက်ပြီးရှုသွားမယ်ဆိုရင်သူတို့တွေလည်းပျောက်ပွေပျောက်ပွေသွားကြပါတယ်ယောဂီတို့ကဘာမှအထူးတလဲလှုပ်ပေးမနေရပါဘူးပေါ်လာသမျှဝေဒနာတွေကိုဥပေက္ခနဲ့သာရှုပေးနေရင်တရားကသူ့သဘာဝအတိုင်းတူဆောင်သွားပြီးအနုစရာကိလေသာတွေဟာစင်တဲ့စင်စင်သွားပါလိမ့်မယ်အသက်ရှင်နေတယ်ဆိုတာယုံနံတရားပါပဲယုတ်ခန္ဓာနဲ့နံခန္ဓာအစုအပေါင်းတို့စုပေါင်းထားမှုပါပဲလူတူဦးအသက်ရှင်နေတယ်ဆိုတာဟာယုံနံနှမျိုးအမြဲဖြစ်ပွားနေပြီးရေစီးနေတယ်လို့စီးနေတာဖြစ်ပါလေဒီလိုမရမနာအမြဲပဲစီးနေဖို့ရအတွက်တွန်းအားဖြစ်ပြီးဖို့ရလိုပါတယ်ခန္ဓာကိုယ်အတွက်ဆိုရင်အစာအာဟာရဖြစ်ပြီးရပါတယ်လူတူဦးဟာအစာအငတ်ခံတယ်ဘာမှမစားဘူးဆိုကြပါစို့ပထမရက်တော့ဘာမှမဖြစ်ပါဘူးခန္ဓာကိုယ်ကဆက်ပြီးအသက်ရှင်နေကြပါပဲနှစ်ရက်သုံးရက်ကနေပြီးဆယ်ရက်ဇလနှစ်လအထိအသက်ဆက်ပြီးရှင်နေပြီးနောက်ဆုံးကြတော့အသက်ရဆက်သွားပြီးသေဆုံးသွားပါတယ်အစာအာဟာရကိုလည်းဘာမှမစားဘဲနဲ့ဘယ်နဲ့လှုပ်ပြီးနောက်တစ်လနှစ်လကြာအောင်အသက်ဆက်ပြီးရှင်နေတာလဲဆိုတော့အာဟာရကိုအခုမစားတော့ပေမဲ့ဒီပုဂ္ဂိုလ်ရဲ့ခန္ဓာကိုယ်ထဲမှာအရင်ကစားထားတဲ့အာဟာရတွေဟာအသားအဖြစ်အစီအဖြစ်တို့နဲ့တူလောင်ထားတာတွေရှိနေသေးတာကိုခန္ဓာကိုယ်ကဒီတူလောင်ထားတဲ့အစီအသားအာဟာရတွေကိုစားပြီးအသက်ကိုဆက်ပေးနေတာဖြစ်ပါတယ်ကိုယ်ကိုယ်ကိုပြန်စားနေသလိုပေါ့တူလောင်ထားတဲ့အသားတွေအစီတွေအလုံးကုန်ခန်းသွားပြီးနောက်ထပ်ဘာမှမရှိတော့ဘူးဆိုတော့မှအသက်ရည်စည်းကြောင်းကနောက်ထပ်ဆက်ပြီးမစည်းနိုင်တော့ဘဲရက်ဆဲသွားပါတယ်။တည်သွားတာပေါ့။စိတ်ကလည်းဒီလိုပါပဲဆက်လက်ပြီးဖြစ်ပွားနေအောင်တွန်းအားအတွက်စိတ်ရဲ့အာဟာရလည်းလိုပါတယ်။စိတ်ရဲ့အာဟာရကတော့ယောဂီတို့ဖန်တီးပေးနေတဲ့ကုသိုလ်အကုသိုလ်စင်္ခါရတွေပေါ့။ကိုယ်ခန္ဓာအတွက်အာဟာရကတော့တစ်နေ့မှာတစ်ချိန်နှစ်ချိန်ကျွေးပေးမယ်ဆိုရင်ရပါပြီလုံလောက်ပါပြီဒါပေမဲ့စိတ်ခန္ဓာအာဟာရကတော့မရမနာတစ်ချိန်လုံးတစ်ခဏတိုင်းတစ်ခဏတိုင်းကျွေးပေးနေရပါတယ်တစ်ခဏလေးတိုင်းမှာသင်္ခါရတစ်ခုဟာဖြစ်ပွားနေမှနောက်တစ်ခုရဲ့စိတ်ဟာဖြစ်ပေါ်လာနိုင်ပါတယ်သင်္ခါရပစ္စယဝိညာဏံဆိုတဲ့အတိုင်းပါပဲသင်္ခါရကြောင့်စိတ်ရဲ့အာယုံကိုစိတ်တက်တဲ့ဝိညာဉ်အပိုင်းပေါ်လာပါတယ်သင်္ခါရတစ်ခုဖြစ်ပွားတော့မှအာယုံကိုစိတ်တက်တဲ့စိတ်ကနောက်တစ်ခဏမှပေါ်လာပါတယ်ဒီလိုပဲသင်္ခါရနဲ့ဝိညာဏဟာသင်္ခါရပြီးရင်ဝိညာဏသင်္ခါရဝိညာဏသင်္ခါရဝိညာဏနဲ့စိတ်ဟာမရမနာမပြတ်မဆဲပဲတစ်ဆက်တည်းစီးဆင်းနေပါတယ်ယောဂီတို့ဟာဒီကမ္မထာနီးနဲ့ဝိပဿနာကိုကျင့်ကြတဲ့အခါကျတော့တကယ်ပဲဥပေက္ခနဲ့သံပစင်နဲ့ကျင့်မယ်တုံ့ပြန်မှုလုံးဝမလုပ်တော့ဘူးဆိုရင်သင်္ခါရအစ်စ်တွေမဖြစ်တော့ပါဘူးအာဟာရမရတော့ဘဲကိုစိတ်ခန္ဓာကလည်းသင်္ခါရဆိုတဲ့အာဟာရလိုပါတယ်အာဟာရမရတော့တွန်းအားဘယ်သူကပေးနိုင်ပါမလဲနောက်တစ်ခဏအတွက်စိတ်ကိုဘယ်လိုဆက်ပြီးပြိုးရမလဲခန္ဓာကိုယ်အပိုင်းတုံးကပြောခဲ့သလိုပါပဲစိတ်ခန္ဓာဟာလေဒီနည်းအတိုင်းအတူတူပါပဲအတိတ်ကာလကအရင်တုန်းက စူဆောင်းတိုးလောင်ထားခဲ့တဲ့တိမ်မြုပ်နေတဲ့သင်္ခါရအဟောင်းတွေဟာပေါ်ထွက်လာကြပြီးသူတို့ကစိတ်ကိုဆက်လက်ဖြစ်ပွားစေပါလေ။နောက်မှအသီးသီးရမယ့်သင်္ခါရမျိုးစီတွေဟာစိတ်ခန္ဓာမှာအဟာရမရှိတော့အခုအသီးသီးပေးကြရတာဖြစ်ပါတယ်။မျိုးစီနဲ့အသီးဟာတဘာဝချင်းအတူတူပဲဖြစ်ပါတယ်။လက္ခဏာချင်းလည်းတူကြပါတယ်ဒေါသသင်္ခါရမျိုးစီကိုချတဲ့အချိန်တုန်းကကိုခန္ဓာပေါ်မှာအင်မတန်မခံတာတဲ့ဝေဒနာတွေကိုခံစားခဲ့ရရင်အဲ့ဒီမျိုးစီအစည်းစည်းတဲ့အခါကြတော့လေအလားတူအကျိုးပေးပြီးမခံတာတဲ့ဝေဒနာတွေကိုပဲခံစားကြရပါတယ်ဒီအခါမှာယောဂီကဒီမခံတာတဲ့ဝေဒနာကိုဒေါသနဲ့တုံ့ပြန်မှုမလုပ်ပဲသူလဲအနှိမ့်စပဲသူလဲမြဲတာမှမဟုတ်ပဲလို့တတိရှိနေပြီးဥပ္ပခာနဲ့ရှုနေရင်တော့သူ့ဟာသူအရှိန်ဒီပြေသွားပြီးချုပ်ငင်းသွားကြပါလိမ့်မယ်နောက်ထပ်သင်္ခါရအစ်စ်ပွားမလာတော့ပါဘူးဒီလိုမှမဟုတ်လို့ယောဂီကမသားရတဲ့ဝေဒနာတွေကိုခံစားရတော့ဒေါသနဲ့တုံ့ပြန်လိုက်ရင်ဒေါသသင်္ခါရတွေတဖန်ပွားလာအောင်မှာပါပဲဒီလိုနဲ့ပွားတဲ့ပွားများတဲ့များလာရတာဖြစ်ပါတယ်သင်္ခါရအစ်စ်တွေမဖြစ်ရင်စိတ်ခန္ဓာမှာအဟာရဖြစ်မပြီးတော့ပဲအဟာရဖြစ်စီတဲ့စူပေါင်းတိုးလောင်ထားတဲ့သင်္ခါရအဟောင်းတွေအနုစရာကိလေသာတွေဟာပေါ်ထွက်လာကြပါတယ်သူတို့ကိုလေဥပ္ပခာနဲ့ရှုနေပြီးတုံ့ပြန်မှုမလုပ်ရင်သူတို့လည်းချုပ်ငင်းပျောက်ကွယ်သွားကြပါတယ်ဒီလိုနဲ့ဘဝဘဝတွေကစူပေါင်းတိုးလောင်ပြီးတည်ယူလာခဲ့တဲ့သင်္ခါရအဟောင်းတွေကံဟောင်းကံကြွေးတွေကိလေသာဟောင်းတွေဟာအလွှာလိုက်အလွှာလိုက်ပေါ်လာကြပါတယ်ဒီလိုပေါ်လာတဲ့အခါမှာယောဂီဟာကြမ်းတမ်းတဲ့မခံတာတဲ့ဒုက္ခဝေဒနာအဖြစ်နဲ့ခံစားရတတ်ပါတယ်။ဒီလိုခံစားရတဲ့အခါမှာတုံ့ပြန်မှုမလုပ်ဖို့ရာအင်မတန်အရေးကြီးပါတယ်။တုံ့ပြန်နေရင်တော့သင်္ခါရတွေထပ်ပြီးတိုးပွားကြမှာဖြစ်ပါတယ်။ဒီတရားကိုအုံနှောင့်အသိဉာဏ်နဲ့သုတ္တမယစိတ္တမယအသိဉာဏ်နဲ့သိနေုံနဲ့တော့တန်တရာဝတ်စင်းရဲကမလွတ်မြောက်နိုင်သေးပါဘူးယောဂီတို့ဟာဘာဝနာမယဉာဏ်နဲ့ဝေဒနာဒီကိုခံစားရတဲ့အခါမှာမသားရတဲ့မခံတာတဲ့ဒုက္ခဝေဒနာဒီကိုဒေါသသင်္ခါရအဟောင်းတွေကိုကုံအောင်မဟုတ်ရင်လေတာယာပွဲကောင်းတဲ့ဝေဒနာဒီဒုက္ခဝေဒနာဒီကိုလောဘသင်္ခါရအဟောင်းတွေကိုကုံအောင်ခြေမှုန့်ပစ်ဖို့ရအတွက်တံပစင်နဲ့ဥပ္ပခါကိုအသုံးပြုကြပါတပြေးပြေးနဲ့အနုစရာကိလေသာတွေအတဝတွေကုန်ခန်းလာပြီးနောက်ဆုံးပန်းတိုင်ကိုဆက်ရောက်ကြပါလိမ့်မယ်လူတွေဟာတရားကိုအမျိုးမျိုးနဲ့နားလည်ကြပါတယ်ဆရာကြီးဥဖခင်ရဲ့တပည့်ကြီးတဦးဖြစ်တဲ့အမေရိကန်ပြည်သားတဦးဟာအသက်30တရားထိုင်ဖို့ရန်ကုန်ကိုရောက်လာပါတယ်သူကတော့ဒုံးပြန်ဒီအနုမြူလက်နဲ့တီကိုလှုပ်တဲ့ရူပဗေဒသိပ္ပံပညာရှင်ကြီးတဦးဖြစ်ပါတယ်သူကစိတ်ရဲ့အနှဲ့ဆိုင်ဆုံးအပိုင်းကသင်္ခါရတွေကိုပယ်ရှားနိုင်တယ်ဆိုတာကိုနားမလည်နိုင်ပါဘူးလက်မခံနိုင်ပါဘူးဒီတော့ဆရာကြီးဥပခင်ကမယုံကြည်ရင်လည်းလက်မခံပါနဲ့ဖယားဟောတာမို့လို့လည်းလက်မခံပါနဲ့ဆရာသမားကပြောတာမို့လို့လည်းလက်မခံပါနဲ့ကျန်းကန်လာတာဖြစ်လို့လည်းလက်မခံပါနဲ့ကိုယ်တိုင်လက်တွေ့ခံစားပြီးမှဘာဝနာမယဉာဏ်နဲ့သိပြီးမှလက်ခံပါဒါပေမဲ့ကျွန်တော်ညွှန်ကြားပြသတာတွေကိုတော့တသွေးမတိန်လိုက်နာပြီးတော့ကျင့်ပါကျင့်ရပါလိမ့်မယ်ကျင့်နိုင်မယ်ဆိုရင်တော့ခင်များမှအကျိုးတူခံစားရပါလိမ့်မယ်လို့ပြောပါတယ်ဒီတော့သူကသဘောတူပြီးလက်ခံပါတယ်တလလုံးလုံးလေဝရိယနဲ့အားထုတ်ပြီးတရားကိုကောင်းကောင်းကျင့်ပါတယ်တရားပပြီးသွားတော့သူအင်မတန်သဘောကျအားရပြီးနှစ်သက်မှုရသွားပါတယ်ဒါပေမဲ့ဝေဒနာကိုရှုတာနဲ့ကိလေသာစင်တာဟာဘယ်လိုဆိုင်တာလဲဆိုတာကိုတော့နားမလည်နိုင်ဘူးလို့ပြောသွားပါတယ် သူ့နေရပြန်ရောက်တဲ့အခါကျတော့ဆရာကြီးဥပခင်ထံစာရေးပြီးသူ့ရဲ့ဘဝမှာပြောင်းလဲမှုတွေဖြစ်လာတဲ့အကြောင်းသူအရက်ပြတ်သွားတဲ့အကြောင်းသူ့ရဲ့အရင်ကအစင်မပြေဖြစ်နေတဲ့အိမ်ငံကြီးအကြောင်းအလုတ်ဖွင့်မှာရောအိမ်ငံကြီးမှာရောချောမောပြေပြစ်နေတဲ့အကြောင်းတွေကိုဖော်ပြပါတယ်အရင်ကလိုစိတ်တူတာတွေစိတ်ညစ်တာတွေလည်းသိမ့်မဖြစ်တော့ပါဘူးလို့လည်းပြောပါတယ်နောက်တစ်နှစ်လောက်ကြာပြီးတော့နောက်တစ်ခါ45ရက်တရားပဝင်ဖို့ရောက်လာပြန်ပါတယ်ဒုတိယအခေါက်ပြန်သွားပြီးအတော်ကြတော့ဆရာကြီးဥပခင်ထံစာရေးပြန်ပါတယ်ဝေဒနာရှုတာနဲ့ကိလေသာတွေဘယ်လိုဆင်းတယ်ဆိုတာကိုအခု तू သိသွားပါပြီလို့လည်းပြောပါတယ် तू ကသတ္တုဗေဒပါရဂူလည်းဖြစ်ပါတယ်သတ္တုထဲမှာပါတဲ့အညစ်အကြေးတွေကိုကုံစင်အောင်လုပ်တဲ့အခါမှာအညစ်ကလေးအနှဲငယ်ကလေးအနှုမြူလောက်ကလေးပါနေသေးရင်တောင်မှဒီသတ္တုဟာလုံးဝကင်းစင်ပြီလို့မခေါ်နိုင်သေးပါဘူးသတ္တုဒီထဲမှာအချမ်းသတ္တုဒီအညစ်အကြေးတွေရောနေကြကိုစင်ကြဲသွားစီခြင်းအများအားဖြင့်တော့အရေးကြိုးပြစ်ရပါတယ်ဒါပေမဲ့ဘယ်လိုပဲအရေးကြိုးကြိုးလုံးဝရာဂိုင်းလုံးအပြည့်တော့မစင်ကြဲနိုင်ပါဘူးအနှုမြူလေးလောက်သာကြမ်းနေသေးရင်တော့အရေးကြိုးလို့လည်းမရနိုင်တော့ပါဘူးဒီတော့ဒီသတ္တုကိုအချောင်းပုံစံတွင်းပြီးရာဂိုင်းလုံးအပြည့်တန်းစင်ပြီးဖြစ်တဲ့ဒီသတ္တုမျိုးနဲ့ပဲဂွင်းပုံစံကိုသတ္တုချောင်းပေါ်ကစွတ်သွင်းပြီးဆွဲလိုက်ရင်ဆွဲအားတစ်မျိုးဖြစ်ပေါ်လာပါတယ်တတူကြောင့်တည်းမှာရှိတဲ့မစင်ကြဲတဲ့ဟာဒီအလုံးပျောက်ွယ်သွားပြီးတတူကြောင့်ဟာလုံးဝကင်းစင်သွားပါတယ်ဘုရားကလည်းလူရဲ့တကိုယ်လုံးကိုခြေစုံကောင်းစုံစင်ကြဲစေတဲ့အာယုံသိမှုကွင်းနဲ့စွတ်ပြီးကိလေသာတွေစင်ကြဲရေးကိုလုတာပါပဲလို့သူကပြောပါတယ်ဒီကွင်းဟာလုံးဝမစင်ကြဲပဲအကုသိုလ်တွေကိလေသာတွေပါနေရင်တော့ခန္ဓာကိုယ်ထဲမှာရှိတဲ့အညစ်အကြေးတွေကိုဖယ်မထုတ်နိုင်ပါဘူးမစင်ကြဲစေနိုင်ပါဘူးလို့ပြောပါတယ်သူကတော့သိပ္ပံပညာရှင်မို့သိပ္ပံဤကြကြရှာဖွေပြောတာကိုတခြားလူတွေကဒါတွေကိုအသေးစိတ်လိုက်နေဖို့ရမလိုပါဘူးအင်းရှင်အမျိုးသမီးတွေဟာအဝိညပတိကိုရှော့ဖို့ကြတယ်လို့ပေါ့စက်ပြာကောင်းကောင်းဝယ်ပြီးသုံးလိုက်ရင်ကြီးတွေအညစ်တွေဟာဆင်သွားတာပါပဲဒီစက်ပြာထဲမှာဘာဆေးတွေပါတယ်ဘဲဆေးကဘယ်လိုကြီးကိုချွတ်တာတွေကိုအသေးစိတ်သိနေဖို့ရမလိုပါဘူးစက်ပြာသုံးရင်ကြီးဆင်တာပါပဲဒါကြောင့်ယောဂီတို့ကစိတ်ခန္ဓာအတွင်းကကိလေသာကြီးတွေကိုဝိပဿနာစက်ပြာနဲ့ချွတ်ပြကြစမ်းပါဝိပဿနာစပ်ပြာဟာတကယ်ကောင်းပါတယ်တကယ်လည်းကြီးစင်ပါတယ်တကယ်သုံးရင်တကယ်အကျိုးတူခံစားရပါလိမ့်မယ်သိပ္ပံနီးကြကြနဲ့စူးစမ်းကျင်တယ်ဆိုရင်လည်းရပါတယ်လိလာစူးစမ်းနိုင်ပါတယ်ယောဂီတို့အနေနဲ့ဘယ်လိုဝေဒနာမျိုးကိုမဆိုဝေဒနာတွေဖြစ်ပျက်နေကြကိုဥပ္ပခာနဲ့သာရှုုံသာရှုနေပါတရားကသူ့အလိုလိုဆောင်းလာပါလိမ့်မယ်။တဘာဝကသူ့အလိုလိုယုံနာအထည်ကြီးကိုစင်ကြယ်ပေးပါလိမ့်မယ်။ဥပက္ခာဟာအရေးကြီးဆုံးပါပဲ။ကမထမ်းရဲ့အနှစ်သာရပါပဲ။တရားလမ်းပေါ်မှာတန်ရှင်းရေးလမ်းပေါ်မှာလူမြောက်ရေးလမ်းပေါ်မှာတိုးတက်မှုရှိမရှိတိုင်းထွာမှုစံချိန်ကတော့ဥပက္ခာတရားပါပဲ။ယောဂီဟာညာစင်တက်တယ်ဘယ်လောက်အထိတက်နေတယ်ဆိုတာအရေးကြီးတာမဟုတ်ပါဘူးဘင်ကညာရောက်နေပြီးတကိုယ်လုံးအတားအဆီးအပိတ်ပင်မရှိရေးစည်းသလိုစီးနေတယ်အဆိုင်ခဲဆိုလို့ဘာမှမရှိတော့ဘူးဆိုရင်တောင်မှဥပက္ခာတော့မရှိဘူးဝေဒနာတွေကိုစာရားနေတယ်တတ်မဲ့နေတယ်ဆိုရင်တော့တရားလမ်းစဉ်မှာတိုးတက်မှုမရှိတော့ပါဘူးတာယာဘွေဖြစ်တဲ့သိမ်မွေ့တဲ့ဒုက္ခဝေဒနာတွေကိုလောဘမပွားပဲမသာယာတဲ့ကြမ်းတမ်းတဲ့ဒုက္ခဝေဒနာတွေကိုလည်းဒေါသမပွားပဲဥပက္ခာပဲပွားပြီးရှုနေရင်တော့ယောဂီဟာတရားလမ်းစဉ်မှာတိုးတက်မှုရှိနေတာဖြစ်ပါတယ် ခံစားရသမျှဘယ်လိုဝေဒနာမျိုးကိုပဲဖြစ်ဖြစ်ဥပက္ခာနဲ့ရှုနေခြင်းသာဒီဝိပဿနာကမ္မထာရဲ့အနှစ်စာရပါပဲ။ယောဂီတို့ဒီလိုဆက်ပြီးကျင့်သွားကြရင်ပိုးပိုပြီးစင်ကြယ်စင်ကြယ်လာပါလိမ့်မယ်။မြတ်စွာဘုရားကိုတော်တိုင်လည်းဒီလိုပဲကျင့်ခဲ့တာပါပဲ။ဒီလိုကျင့်စဉ်နဲ့သံဃာဝတ်စင်းရဲကလုံးဝလွတ်မြောက်ခဲ့တဲ့သဗ္ဗညုတဉာဏ်တော်ရှင်ဖြစ်ခဲ့ပါတယ်။လူနတ်တတ္တဝါတွေကိုလည်းဒီတရားပဲညွှန်ကြားပါတယ်။ယောဂီတို့ဥပက္ခပွားကြပါဥပက္ခပွားကြပါဥပက္ခနဲ့စင်းရဲအပေါင်းကလွတ်မြောက်ခဲ့ကြပါတခါတော့လူတွေကမြတ်စွာဘုရားကိုရှောက်ထားကြပါတယ်တပည့်တော်တပည့်တော်မတို့ဟာအိုးအိမ်ကိုစွန့်ပြီးဘိက္ခုနေလဲမလုံးနိုင်ကြပါဘူးလူဝိကြောင့်ဘဝနဲ့ပဲတပည့်တော်မတို့လေတန်တရာဝတ်စင်းရက်ကလွတ်မြောက်လိုပါတယ်ဖုရားလို့ရှောက်ထားတော့မြတ်စွာဘုရားကအမင်းရှိပါတယ်ဒီမက်ခင်လာစင်ဟာဒီကမ္မထာနီးဟာတတ္တဝါတွေအလုံးအတွက်ဖြစ်ပါတယ်ဘိက္ခုနီလူဝိကြောင့်အမျိုးသားအမျိုးသမီးဘယ်လိုမှခြားနားမှုမရှိပါဘူးဒီနီးကိုပဲအလုံးကျင့်ရမှာပါပဲဒီလမ်းကိုသာအလုံးရှောက်ကြရမှာပဲဖြစ်ပါတယ်လူဝိကြောင့်တွေအတွက်ကတော့ကျင့်ဖို့ရဟာပိုပြီးခဲရင်တာပေါ့သူတို့ကပိုပြီးကြိုးစားရတာပေါ့အသက်မွေးဝန်းကြောင်းနဲ့စားရေးတောက်ရေးအတွက်ရှာရဖွေရတာသားရေးသမီးရေးအိမ်ဆောင်ရေးကိစ္စတွေအခြားလူမှုကိစ္စတွေဆောင်ရွက်ရတာတွေဟာအချိန်ကိုကုန်စည်တာပေါ့ပြီးတော့လဲအာယုံဆွဲဆောင်မှုတွေကများတော့တရားကျင့်ဖို့ရခဲရင်တာပေါ့မလွယ်ကူဘူးပေါ့ဒါပေမဲ့ဆက်ပြီးဝိရိယနဲ့မှန်မှန်ကျင့်သွားမယ်ဆိုရင်တော့လမ်းဆုံးပန်းနိုင်ကိုရောက်ရမှာပါပဲမင်္ဂလာတရားတော်ထဲမှာ38ပါသောမင်္ဂလာတရားတော်တွေဟာတစ်ခုတည်းတစ်ခုတက်လာကြပြီနောက်ဆုံးမင်္ဂလာအရှိဆုံးကတော့ဖုထသလောကဓမ္မိဟိစိတ်တန်ယသနကံပတိအတောကံဝိရဇံခေမံအေတံမင်္ဂလမုဒ္ဓမံလို့ဆိုပါတယ်ဒါဟာအကြီးဆုံးအမြင့်ဆုံးမင်္ဂလာပါပဲဖုထသလောကဓမ္မိဟိလောကဓံတရား၈ပါးနဲ့တွေ့ရကြုံရပြီလက်ရရမရရအချမ်းအယံရှိရှိမရှိရှိကဲ့ရဲ့ကဲ့ရဲ့ချီးမွမ်းချီးမွမ်းချမ်းသာချမ်းသာစင်ရဲ့စင်ရဲ့ဓာရီဟာဘဝမှာရင်ဆိုင်ရမယ်လို့စိတ်တန်ယတ္တနကံပတိစိတ်တီဟာတုံ့လှုပ်ခြင်းမရှိအသောကံစိုးရိမ်ပူပန်ခြင်းလည်းမရှိဝိရဇံအညစ်အကြေးရမက်ဟုသောမြူလည်းမရှိခေမံမြဲမြံနေပါတယ်တုံ့လှုပ်ချောက်ချားခြင်းမရှိပါဘူးစိတ်ဟာလုံးဝဥပက္ခဖြစ်နေတာဟာဧတံမင်္ဂလမုဒ္ဓမံအလွန်မွန်မြတ်တဲ့မင်္ဂလာတရားပါပဲဝိပဿနာမှာခိုင်မြဲလာပြီဆိုရင်ယောဂီရဲ့စိတ်ဟာလည်းခိုင်မြဲလာပြီးတုံ့နှုတ်ခြင်းမရှိတော့ပါဘူးဘာပဲဖြစ်ဖြစ်ဘယ်လိုပဲဖြစ်ဖြစ်ဥပက္ခလိုပါတယ်အားလုံးနဲ့အစဉ်ပြေးနေမှဖြစ်တဲ့ဥပက္ခမျိုးမဟုတ်ပါဘူးလောကမှာအာလုံအစဉ်ပြေးနေရင်တော့ဥပက္ခပြုရတာလွယ်တာပေါ့ဒါပေမဲ့အပူတွေပွေးလာပြီးဒုက္ခတွေပင်လဲဝေးလာပြီးအစဉ်မပြေမှုတွေဖြစ်လာပြီးဆိုရင်တော့ပြုံးပြုံးကလေးနဲ့နေနိုင်ကြအုံးမလားဒီလိုအခါမျိုးတွေမှာဥပက္ခရှုဖို့ရလိုပါတယ်ဒါကြောင့်ဒီမှာလဲတဏှာကြီးအဋိဌံထိုင်ခိုင်းတာဟာဘယ်လောက်ပဲနာနာထုံထုံကြိုက်ကြိုက်ရာရာစိတ်ကိုယ်လည်းငြိမ်ငြိမ်ကိုယ်ကိုယ်လည်းမတုံမလှုပ်နဲ့နေပြီးတုံ့ပြန်မှုမပြုဘဲနေနိုင်အောင်ကျင့်ပေးနေကြပါပဲဥပက္ခပွားဖို့ကျင့်နေရတာဖြစ်ပါတယ်မြတ်စွာဘုရားကိုတော်တိုင်ကလည်းဒုက္ခဆင်းရဲအပေါင်းကဝိပဿနာနဲ့လွတ်မြောက်ရတာဖြစ်တော်တတ္တဝါဒီကိုလည်းမဟာကရုဏာတော်သက်ရောက်တော်မူပြီးလွမြောက်ကြရအောင်လမ်းပြညွှန်ကြားပေးခြင်းဖြစ်ပါတယ်ပထမဦးဆုံးပိဉ္စဝဂီ5ပါးကစပြီးနောက်ယဟန်50 500 5000တို့ကိုတိုးတိုးပြီးဒ တရားဟာပြန်ပွားလာပြီးအိန္ဒိယပြည်မြောက်ပိုင်းကလူတွေတော်တော်များများကြီးပဲတရားရဲ့အကျိုးကျေးဇူးတွေကိုခံစားကြရပါတယ်ဒါပေမဲ့လည်းအတိုက်အခံလုပ်တဲ့သူတွေကတော့ရှိနေသေးတာပါပဲတချို့ကလည်းသူတို့ပင်ကိုမူလကိုးကွယ်တဲ့ဘာသာမိယိုးဖလာယုံကြည်မှုတွေနဲ့အတိုက်အခံဖြစ်မှာစိုးလို့တချို့ကလည်းသူတို့ရဲ့အသက်မိုးဝင်းကြောင်းကိုထိခိုက်မှာစိုးလို့တချို့ကတော့လေမိယိုးဖလာလူယိုးလှုပ်စင်ပူဇော်ပတ်သက်တာတွေကိုကိုးကွယ်တာတွေကိုလှုပ်ပေးပြီးအသက်မိုးဝင်းကြောင်းရှာသူတွေဖြစ်တော့မြတ်စွာဘုရားရဲ့တရားကိုလူတွေကလိုက်နာသွားရင်သူတို့ရဲ့လူယိုးလှုပ်စင်တွေမလှုပ်ကြရတော့သူတို့ရဲ့ထမင်းအိုးကွဲမှကြောက်လို့မြတ်စွာဘုရားရဲ့တရားဓမ္မတွေကိုလက်မခံကြပါဘူးအဲ့ဒီအချိန်ကာလတုန်းကဆိုရင်တရားပွဲတွေကျင်းပပြီးအပြိုင်အဆိုင်တရားဆွေးနွေးပွဲတွေလုပ်လို့ရှိပါတယ်တချို့လူတွေကမြတ်စွာဘုရားနဲ့တရားစကားအခြေအတင်ပြောဖို့လာကြတဲ့အခါဘယ်အချက်တွေကိုပြောရပါမလဲလို့စဉ်းစားတော့သူ့ကျင့်စဉ်သူ့တရားကိုအပြစ်ရှာဖို့ဆိုပြီးသူ့ကျင့်စဉ်ကဘာလဲလို့စုံစမ်းကြည့်တော့မြတ်စွာဘုရားရဲ့လမ်းစဉ်ကကျင့်စဉ်ကသီလတမာတိပညာဆိုတာကိုသိကြပါတယ်သီလဆိုတာကောင်းတာပဲဒီအချက်ကိုပြောလို့မဖြစ်ပါဘူးတမာရီဆိုတာကရောစိတ်ကိုတည်ငြိမ်အောင်လုပ်တာဒါလဲကောင်းတဲ့အလုပ်ကိစ္စပဲဒီအချက်ကိုအပြစ်ပြောလို့မရပါဘူးပညာဆိုတာကတော့စိတ်အတွင်းမှာရှိတဲ့အညစ်အကြေးတွေကိုစင်ကြယ်အောင်ပြုလုပ်တဲ့ပညာဒါကလည်းကောင်းပါလားဒီအချက်တွေနဲ့တော့အနိုင်ယူလို့ရမှာမဟုတ်ပါဘူးနောက်ဘာများရှိသေးလဲလို့မေးတော့နောက်ဘာမှမရှိတော့ပါဘူးတခြားကိစ္စတွေကိုသင်လဲမသင်ဘူးကျင့်လဲမကျင့်ဘူးဗုဒ္ဓမြတ်စွာဘုရားသင်ပြတာဟောပြောတာကျင့်သုံးတာဟာသီလသမာဓိပညာသီလသမာဓိပညာဒါပါပဲသီလသမာဓိပညာအပြင်ဘာကိုမှသင်လဲမသင်ပါဘူးဟောလဲမဟောကြပါဘူးကျင့်လဲမကျင့်သုံးပါဘူးဆိုရင်ဒီပုဂ္ဂိုလ်ကိုဘယ်နဲ့လုပ်ပြီးအတိုက်အခံလုပ်လို့ရပါမလဲဒါတွေနဲ့တော့မရနိုင်ဘူးဒီတော့ဤတစ်ခုတစ်ခုကိုရှာမပဲသူ့မှာနာမည်ပြက်တာတစ်ခုတစ်ခုတော့ရှိရမယ်ဘာလဲဆိုတာကိုရှာကြည့်ကြစမ်းပါနာမည်ပြက်တာတစ်ခုမှမရှိဘူးဆိုရင်လေတို့ကတစ်ခုတစ်ခုကိုထွင်ရမှာပဲယဟန်းဆိုတော့နာမည်ပြက်စရာငွေရေးကြေးရေးကိစ္စဖြစ်ဖြစ်မိမကိစ္စဖြစ်ဖြစ်ထွင်ပေးရမှာပဲငွေရေးကိစ္စကတော့မဖြစ်နိုင်ပါဘူးငွေကြေးကိုမပြောနဲ့နန်းစည်းစိမ်ကြီးကိုတောင်းဆွန့်လွှတ်ခဲ့တဲ့ပုံကူပဲဒီတော့မိမနဲ့ပတ်သက်တဲ့ကိစ္စကိုထွင်ပေးရပါလိမ့်မယ်ဆိုပြီးစိန်စမာနဝိကဆိုတဲ့အမျိုးသမီးကိုကိုဝင်ရှိဟန်ဆောင်ပြီးလူပုံအလဲမှာဆွတ်ဆွဲခိုင်းပါတယ်မြတ်စွာဘုရားကတုံ့လှုပ်ခြင်းအလျင်းမရှိပါဘူးအမျက်ဒေါသလည်းမထွက်ပါဘူးဟုတ်မဟုတ်လဲညင်းမနေပါဘူးအတိုင်းမသိသောအပမာနမေတ္တာဓာတ်နဲ့ပဲမေတ္တာပွားနေပါတယ်မြတ်စွာဘုရားရဲ့ကြီးမားလှတဲ့မေတ္တာတကူတော်ကြောင့်အမျိုးသမီးကမနေနိုင်ဖြစ်လာပြီးသူ့ဘိုက်မှာစီးထားတဲ့ကိုဝင်ရှိဟန်ဆောင်တဲ့တစ္စာတုံးကပြုတ်ကျပြီးအမြင်မှန်ပေါ်လာပါတယ်အဖြစ်မှန်ပေါ်လာပါတယ်ရန်ကိုရန်ချင်းဒေါသကိုဒေါသချင်းဖြေလို့မရပါဘူးမေတ္တာကရုဏာနဲ့စိတ်ကအေးချမ်းနေရမှာဖြစ်ပါတယ်။နောက်တစ်ချိန်မှာလည်းပုံနာအိုကြီးတူကသူ့ရဲ့သားခုနှစ်ယောက်ချွေးမခုနှစ်ယောက်စလုံးဟာမြတ်စွာဘုရားထံမှာလာပြီးတရားကျင့်ကြတော့အဖိုးအိုကြီးကမကြည်မနှက်ဖြစ်ပြီးစိတ်ဆိုးပြီးတော့ဘုရားထံကန့်ကွက်ဖို့ရန်တွေးဖို့ဒေါသနဲ့သွားပါတယ်။ဘုရားထံရောက်တော့အဖိုးအိုကြီးကဒေါသနဲ့ပြောဆိုတော့မြတ်စွာဘုရားကအဖိုးကြီးသင်ရဲ့အိမ်ကိုဧည့်သည်များမလာကြဘူးလားလာတဲ့ဧည့်သည်တွေကရောတချို့ကလက်ဆောင်တွေယူမလာကြဘူးလားဒီလက်ဆောင်ကိုသင်ကလက်မခံရင်ဒီလက်ဆောင်ကဘာဖြစ်သွားပါသလဲလို့မေးတော့ အဖိုးကြီးကပေးတဲ့လက်ဆောင်ကိုလက်မခံရင်ဒီလက်ဆောင်ဟာပေးတဲ့ပုဂ္ဂိုလ်ထံမှာပဲရှိနေသေးတာပေါ့လို့ဖြေပါတယ်ဒီတော့မြတ်စွာဘုရားကဒီအတိုင်းပါပဲသင်ပေးလာတဲ့ဒေါသလက်ဆောင်ကိုကျွန်ုပ်ကလက်မခံတော့ဒီဒေါသဟာသင်ထံမှာပဲရှိနေပါတယ်လို့မိန့်တော်မူပါတယ်အဖိုးကြီးကအင်မတန်ပညာရှိတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။အမှန်မသိမှုအဝိဇ္ဇာမြူမုံကလေးနည်းနည်းလေးသာအုပ်နေသူဖြစ်တော့ဘာသာရေးအစွဲတွေထုံတန့်စင်လာဇရိုက်အယလှုပ်ဆောင်မှုတွေကိုစွဲလန်းမှုတွေဖြစ်နေတော့ဒါဒီဟာအတားအဆီးတွေဖြစ်နေကြပါတယ်။မြတ်စွာဘုရားကအမိန့်ရှိလိုက်တာကိုအဖိုးကြီးကနားလည်သွားပြီးဘုရားထံမှာတရားတောင်းပါတယ်။လူတွေဟာကိုယ့်ကိုမကောင်းတဲ့လက်ဆောင်လာပေးရင်ကိုကမကောင်းတဲ့လက်ဆောင်10ခုလောက်ပြန်ပေးလေရှိပါတယ်။သူလဲစိတ်မချမ်းသာကိုလဲစိတ်မချမ်းသာဖြစ်ကြရပါတယ်။အရေးကြီးတဲ့အချက်ကတော့ခန္ဓာကိုယ်အတွင်းမှာဖြစ်ပျက်နေကြတဲ့ကိုရှုနေဖို့သာဖြစ်ပါတယ်။လူတွေဟာကိုကိုကိုတော့ပြန်မကြည့်ကြပဲသူများတွေကိုကြည့်ကြပြီးသူများတွေကိုပြုပြင်ပြောင်းလဲပေးကျင်ကြပါတယ်ကိုရဲ့အတွင်းကအမားတွေကိုတော့မပြုပြင်ကြပဲအပြင်လောကမှာဖြစ်ပျက်နေတာတွေကိုအပြင်လောကကလူတွေကိုသာကြည့်နေကြပြီးတော့ဒုက္ခနေတဲ့ကမထွက်နိုင်ကြပဲဒုက္ခတဲမှာပဲလုံးထွေးနေကြပါတယ်ယောဂီတို့ဟာမိမိတို့ရဲ့အတွင်းအစ္ဆတကိုကြည့်ပြီးတော့လိလာကြမယ်ဆိုရင်ဒုက္ခဖြစ်ရရင်အကြောင်းတရားသမှုတရားဟာပြင်ပနဲ့ဘာမှမဆိုင်ပါဘူးမိမိရဲ့အတွင်းကဖြစ်ပေါ်လာတာဆိုတာကိုတွေးရှိလာကြပါလိမ့်မယ်ဒီလိုအတွင်းကဖြစ်ပေါ်နေကြတာကိုဖြည့်ရှင်းဖြောက်ဖြဲ့ပြစ်လိုက်ရင်တော့ဒုက္ခတွေကအင်းငိမ့်ကင်းလွတ်သွားကြမှာဖြစ်ပါတယ်ဒါကိုပဲမြတ်စွာဘုရားကတစ်ချိန်လုံးဟောပြောခဲ့တာပါပဲအတွင်းဖြစ်ပျက်နေတဲ့ဟာတွေကိုဥပက္ခနဲ့ရှုနေပါအညစ်အကြေးတွေကုန်ဆင်းသွားကြပြီးလူတွေဟာဒုက္ခဆင်းရဲအပေါင်းကလွတ်ငြိမ်းချမ်းသာကြပါလိမ့်မယ်လို့ဟောပြောခဲ့ပါတယ်ဒီလိုလောကန်ဖို့ရမှာဘယ်ဘာသာဝင်မှမဟုတ်ပါဘူးလူဟာလူပါပဲလူဆိုရင်လူမျိုးမရွေးဘာသာမရွေးအကုသိုလ်မှုတွေကိုဒူးစရိုက်တွေကိုကျူးလွန်ကြရင်အကုသိုလ်စိတ်တွေနဲ့တုံ့ပြန်ကြရင်ဒုက္ခတွေကြုံရတွေ့ရကြမှာပါပဲအကုသိုလ်စိတ်တွေဖယ်ရှားနိုင်နိုင်ပြီးစိတ်ဟာတန့်ရှင်းစင်ကြယ်လာပြီဆိုရင်တော့ဒုက္ခတွေကလွတ်မြောက်ကြမှာမလွဲပါဘူးဒါဟာတဘာဝဓမ္မအတိုင်းပါပဲစေရဲ့အနဲ့ဆိုင်ဆုံးအပိုင်းကိုဥပက္ခနဲ့ရှုနေပါဥပက္ခစိတ်ပွားပါဆိုတာဟာအသက်မရှိတဲ့ငပြောတုံးကြီးလိုလှုပ်လို့ရလှုပ်ဓာတ်နဲ့ခုတ်ခုတ်ဒုတ်နဲ့ရိုက်ရိုက်ငါဟာဝိပဿနာယောဂီပဲလို့လှုပ်နေရမယ်လို့ဆိုလိုတာမဟုတ်ပါဘူးယောဂီတို့ဟာလည်းလူပဲလူနေသလိုနေရမှာပေါ့လှုပ်ရမယ်နေရာကြတော့လေရဲရဲတင်းတင်းကြံ့ကြံ့ခိုင်ခိုင်လုတ်သိရင်လေလုတ်ကြရမှာဖြစ်ပါတယ်ရဲရဲတင်းတင်းကြံ့ကြံ့ခိုင်ခိုင်လုတ်တယ်ဆိုတာဟာဒေါသစိတ်နာကြီးတဲ့စိတ်အကုသိုလ်စိတ်တွေတစိုးတစီမှမပါစေရပါဘူးဒီလိုအခါမျိုးမှာဆိုရင်ကိုယ်စိတ်ကိုကိုပြန်ပြီးစစ်ဆေးကြည့်ပါငါစိတ်ဟာအခုအချိန်မှာဒီပုဂ္ဂိုလ်အပေါ်မှာဘယ်လိုစိတ်ထားမျိုးရှိနေပါသလဲဒီလိုရှုပြီးတဲ့အခါဒီပုဂ္ဂိုလ်အပေါ်မှာဘယ်လိုမှမုန်းထားတဲ့စိတ်ရံညှိုးထားတဲ့စိတ်ကလေသာချေခြင်းတဲ့စိတ်နာကြီးတဲ့စိတ်အစရှိတဲ့အကုသိုလ်စိတ်ဆိုလို့လုံးဝမြူမုံမှမရှိပါဘူးကင်းရှင်းပါတယ်ဒီပုဂ္ဂိုလ်အပေါ်မှာမေတ္တာစိတ်ကရုဏာစိတ်စေတနာကောင်းသက်သက်ပဲရှိပါတယ်ငါစိတ်ဟာအခုဥပက္ခလေးဖြစ်နေပါတယ်လို့ဆိုနိုင်ရင်တော့ဒီပုဂ္ဂိုလ်ကကောင်းကောင်းမွန်မွန်ဖြောင်းဖြောင်းဖျက်ဖျက်ပြောတာကိုနားမလည်ဘူးနားမထောင်ဘူးဆိုရင်သူနားလေတဲ့စကားမျိုးကြမ်းကြမ်းတမ်းတမ်းပြောမှာဖြစ်မယ်မဟုတ်ရင်လည်းစကားနဲ့မရရင်လက်နဲ့ဆုံးမရလိမ့်မယ် ငါစိတ်ကတော့ဒီပုဂ္ဂိုလ်အပေါ်မှာမေတ္တာကရုဏာဒီရာဂိုင်းနှုံးအပြည့်နဲ့ပါပဲလို့ဆိုနိုင်ရင်အဲ့ဒီနီးနဲ့တော့ပြောဆိုလိုကန်ရမှာပဲဖြစ်ပါတယ်မီးနဲ့သွားဆော့မဲ့ကလေးမွေးကိုဖန့်ကင်မဲ့ကလေးကိုတားသလိုပါပဲအားကောင်းတဲ့လူတဦးကအားနည်းတဲ့လူတဦးကိုရိုက်ပုတ်နှင်းဆဲနေကြမြင်ရရင်တန်မှန်အားဖြင့်ဆိုရင်တော့ရိုက်နေတဲ့လူအပေါ်မှာမုံတိစိတ်ပွားပြီးအရိုက်ခံရတဲ့သူအပေါ်မှာသနာကရုဏာစိတ်ဖြစ်တတ်ပါတယ်ဒါပေမဲ့ဝိပဿနာမှာတော်တော်ကလေးရင့်ကျက်လာပြီးဖြစ်တဲ့ပုဂ္ဂိုလ်ကတော့ရိုက်သူကိုရောအရိုက်ခံရသူကိုပါနှစ်ဦးစလုံးကိုသနာစိတ်ဖြစ်မိပါလိမ့်မယ်ရိုက်တဲ့သူကိုသနာတာကတော့ဒီလူဟာအမြင်မှမရသေးတဲ့လူပဲအမှန်မသိမှုကြောင့်ဒီလူအပြုအမူတွေပြုလုပ်နေကြပဲဒီလူသူလုပ်နေခြင်းအပြင်သူများတွေကိုသူကဒုက္ခပေးနေုံတည်းမဟုတ်ဘူးသူ့ကိုယ်သူလည်းအန္တရာယ်ဖြစ်စေနေကြပဲလို့အောက်မေ့ပြီးဒီလူအပေါ်မှာမုန်းစိတ်မပွားမိပဲကရုဏာစိတ်သာပွားမိပါလိမ့်မယ်ယောဂီတို့နေ့စဉ်ကြုံတွေ့နေရတဲ့ကိစ္စအဝဝတွေထဲမှာလူတွေကလည်းအမျိုးမျိုးစိတ်ထားတွေကလည်းအမျိုးမျိုးနဲ့ဆက်ဆံနေရပါတယ်တချို့တွေကတော့အကျန်းနီးနဲ့ပဲဆက်ဆံလို့ရတာဖြစ်ပါတယ်ဒါပေမဲ့အကျန်းနီးကိုမသုံးခင်ယောဂီတို့ရဲ့စိတ်ကိုတည်တည်ချာချာလေ့လာပြီးစစ်ဆေးပြီးကြည့်ပါစိတ်ဟာတကယ်ပဲမြတ်တာပြီးနေတယ်တီးကြီးအေးချမ်းနေတယ်အကုသို့စိတ်လုံးဝမရှိပါဘူးနောက်ပြီးတော့လေဒီစိုးသွမ်းနေတဲ့လူရဲ့အပေါ်မှာမေတ္တာကရုဏာအပြည့်လည်းရှိပါတယ်ဆိုရင်တော့ရဲရဲတင်းတင်းနဲ့အကျန်းကြီးကိုသုံးသိရင်လည်းသုံးနိုင်ပါတယ်ဥပမာတစ်ခုပြပါမယ်ဆရာကြီးဥပခင်ဟာသူ့ကိုမသိတဲ့လူတချို့ကတော့ကဲရဲ့ကြပါလိမ့်မယ်ဘယ်လိုကမထမ်းဆရာကြီးပါလိမ့်မလဲစိတ်ကလည်းတိုးလိုက်တာစကားပြောတာလည်းအော်လို့ဟစ်လို့အဆရှိသဖြင့်ပေါ့ဒါပေမဲ့ဆရာကြီးနဲ့ရင်းနှီးတဲ့သူတွေကတော့အမှန်ကိုကောင်းကောင်းကြီးသိကြပါတယ်ဆရာကြီးဟာအင်မတန်စီကံကြီးတဲ့ပုဂ္ဂိုလ်ကြီးဖြစ်ပါတယ်သူခေါင်းဆောင်ပြီးလုပ်နေတဲ့အစိုးရရုံးမှရောတရားစခန်းမှရောစီကံဒီဥပဒေတွေအချိန်စရာတွေကိုတသွေးမတိန်လိုက်နာကြရပါတယ်တရားထိုင်ရမှာပေါ့ပေါ့ဆဆလုံနေပြီးအပြင်ခဏခဏထွက်နေတဲ့ယောဂီတွေ့ရင်ပထမတစ်ခါနှစ်ခါတော့ကြည်နေပါသေးတယ်အပေါ့အပားများသွားကျင်နေသလားလို့ဒီယောဂီကခဏခဏထွက်နေမယ်ကောင်းကောင်းဝရိယမထုတ်ဘူးဆိုရင်တော့အဲ့ဒီယောဂီတတိသာထားပြီးတော့အော်ခံအစုခံရတော့မှာပါပဲဒါပေမဲ့ဒေါသနဲ့မုန်းထားတဲ့စိတ်နဲ့အော်ခြင်းပြောခြင်းစူခြင်းမဟုတ်ပါဘူးမေတ္တာကရုဏာစေတနာနဲ့အပြည့်နဲ့ဖြစ်ပါတယ်ယွာထဲမှာသွားပြီးအိုးဒိန်တယ်တွေအိုးဖုတ်နေတာကြည့်မယ်ဆိုရင်အိုးဒိန်တယ်ကအိုးကိုမီးမဖုတ်ခင်အိုးကိုလက်နဲ့ပုတ်ပုတ်ပြီးပြီးနေရတာကိုတွေ့ရပါလိမ့်မယ်ဒီလိုလက်နဲ့ပုတ်ပုတ်ပြီးတာဟာအိုးကိုကွဲအောင်လုပ်နေတာမဟုတ်ပါဘူးအိုးကိုပိုပြီးခိုင်မလာအောင်လှုပ်ပေးနေခြင်းဖြစ်ပါတယ်ဒါပေမဲ့ပုတ်ပေးနေတဲ့အခါမှာတော့တခြားလက်တစ်ဖက်ကအိုးကိုအောက်ကနေပြီးဖိမပြီးထိမ့်ပေးထားရတာကိုတွေ့ရပါလိမ့်မယ်ဒီလိုအောက်ကနေထိမ့်ပေးထားတဲ့လက်ကမေတ္တာလက်ကရုဏာလက်ဖြစ်ပါတယ်ဒီလက်မပါဘဲပုတ်ရင်တော့အိုးဟာကွဲသွားမှာဖြစ်ပါတယ်ဒီမေတ္တာလက်ဟာအောက်မှာရှိနေပြီဆိုရင်တော့တခြားလက်နဲ့ပုတ်ချင်သလောက်ပုတ်နိုင်ပါတယ်လူတွေနဲ့လည်းဒီလိုပါပဲသူတို့ကိုကောင်းစေခြင်းလို့သာပုတ်ပေးရတာဖြစ်ပါတယ်အန္တရာယ်ဖြစ်အောင်လုပ်တာမဟုတ်ပါဘူးပုတ်မဲ့လူကိုယ်တိုင်ကဒေါသစိတ်တွေမုန်းစိတ်တွေမကင်းဘူးဆိုရင်တော့သူ့ကိုယ်သူအန္တရာယ်စပေးနေပါပြီကိုယ်ကိုယ်တိုင်ကမှကိုကိုကိုအန္တရာယ်ကင်းအောင်မလုပ်နိုင်ဘဲနဲ့ဘယ်နဲ့လုပ်ပြီးသူများကိုအန္တရာယ်ကင်းအောင်လုပ်ပေးနိုင်ပါမလဲ။ဒါကြောင့်ကိုကိုကိုအရင်ဆုံးဆုံးမပါ sei ko nyin tse e jan pi upekha phit pi ni ba si mitta karuna a pye si ba si aku lo sei ti kin ba si pi do ma lou ya me alokisa ko lou ba sou ma sia si da ko sou ma ba yai tse yin le yai ba ko sei ko thain thain po ya ga a ye ji ba de ပစ္စုပ္ပန်မှာစိတ်ကိုထိမ့်သိမ်းထားနိုင်ရင်အနာဂတ်မှာအလုံးကောင်းမွန်စရာအကြောင်းရှိပါတယ်အတ္တဟိအတ္တနောနာထောအတ္တဟိအတ္တနောဂတိမိမိသာလျှင်မိမိ၏ကိုယ်ွယ်ရာအရှင်သခင်ဖြစ်ပါတယ်မိမိရဲ့စိတ်ကိုစိုးပိုင်ပြီးပစ္စုပ္ပန်ကိုအုပ်ချုပ်နိုင်ရင်ယောဂီဟာမိမိရဲ့ဘဝကိုဖန်တီးနိုင်တဲ့မိမိရဲ့ရှေ့ရည်ကိုစိုးပိုင်နိုင်တဲ့အရှင်သခင်ဖြစ်ပါတယ် နောက်ဆုံးကြတော့အနာဂတ်ဆိုတာဟာပစ္စုပ္ပန်ကသိရောက်တဲ့အကျိုးပါပဲပစ္စုပ္ပန်ကိုပြောင်းလဲပြုပြင်ပေးလိုက်ရင်အနာဂတ်ကလည်းသူ့အလိုလိုပြုပြင်ပြီးပြောင်းလဲပြီးဖြစ်နေပါလိမ့်မယ်မြတ်စွာဘုရားကဒီကမ္ဘာလောကကြီးမှာလူတွေဟာအမျိုးအစားလေးမျိုးလေးစားရှိတယ်လို့ဟောကြားတော်မူခဲ့ပါတယ်ပထမအမျိုးအစားကတော့ အမှောင်တဲကနေအမှောင်တဲကိုပြေးနေကြတာဖြစ်ပါတယ်ဒုတိယအမျိုးအစားကတော့အလင်းတဲကနေအမှောင်တဲကိုပြေးနေကြပါတယ်တတိယအမျိုးအစားကတော့အမှောင်တဲကနေအလင်းတဲကိုပြေးနေကြပါတယ်သရုတ်ထအမျိုးအစားကတော့အလင်းတဲကနေအလင်းတဲကိုပြေးနေကြပါတယ်ပထမအမျိုးအစားတဲကလူတွေဟာ အမှောင်တဲကနေအမှောင်တဲကိုပြေးနေကြပါတယ်ဆိုတာကတော့အခုသူတို့ဘဝမှာဒုက္ခအမျိုးမျိုးတွေခံစားနေရပါတယ်ကိုရောစိတ်ပါဒုက္ခတွေရောက်နေကြပါတယ်အိမ်တောင်ရေးစီးပွားရေးလူမှုရေးတွေဟာလည်းဘာမှအစင်မပြေကြပါဘူးသူတို့ဘဝဟာမှောင်အတိကျနေကြတာပါပဲသူတို့ရဲ့အတွင်းစိတ်မှလည်းအလိမ္မာတရားမရှိကြပါဘူး အကုသိုလ်စိတ်တွေပဲပွားနေကြပါတယ်သူတို့ဘဝမချမ်းသာတာတွေကိုငါယောက်ျားကမကောင်းလို့ငါမိန်းမကမကောင်းလို့ငါသားကငါအဖေကငါသငယ်ချင်းကသူများတွေအပေါ်မှာပဲအပြစ်တင်ပြနေကြပါတယ်စိတ်ထဲမှာတော့မုန်းတာတွေမနာလိုတာတွေလူကျင်တဲ့လောဘတွေအကုသိုလ်တွေသာပွားများနေတော့အခုအကုသိုလ်မျိုးစစ်တွေကိုပြိုးနေတာဆိုတော့ နောင်အနာဂတ်မှာလည်းအကုသိုလ်အစည်းကြီးစည်းကြပြီးဆင်းရဲဒုက္ခတွေနဲ့ပဲနေကြရပါလိမ့်မယ်အခုလဲဒုက္ခနောင်လဲဒုက္ခဒီလိုပုဂ္ဂိုလ်များကိုအမှောင်တဲကနေပြီးအမှောင်တဲကိုပြေးနေတဲ့လို့ခေါ်ရပါတယ်ဒုတိယအမျိုးအစားကတော့အလင်းတဲကနေပြီးအမှောင်တဲကိုပြေးနေကြဖြစ်ပါတယ် အလင်းထဲမှာဆိုတော့ဒီပုဂ္ဂိုလ်ဟာအခုဘဝမှာလောကစည်းစိမ်တွေကိုခံစားနေရပါတယ်စီးပွားရေးလူအဆင့်အတန်းဥစ္စာပစ္စည်းအားလုံးပြည့်စုံပါတယ်သူ့ဘဝကလင်းနေတယ်လို့ဆိုနိုင်ပါတယ်ဒါပေမဲ့စိတ်အတွင်းကတော့အမှောင်အတိပါပဲအလိမ္မာတရားမရှိပါဘူးလောဘဒေါသမောဟတရားတွေအမြဲလွှမ်းမိုးနေပါတယ် အကုသိုလ်စိတ်ကသိမ်းများနေပါတယ်အကုသိုလ်မျိုးစစ်ဆိုတော့အကုသိုလ်အစီဒုက္ခအစီတွေသိမှဖြစ်ပါတယ်နောင်ဘဝဘဝတွေမှာဆိုရင်ဒုက္ခကြီးပဲဖြစ်နေမှာပါပဲရှိရှိဘဝဘဝတွေကအတိတ်ဘဝကကောင်းမှုကုသိုလ်တွေကြောင့်အခုခံစားနေရတော့ကုန်ခန်းသွားပြီဖြစ်တဲ့အခါကျတော့မှောင်အတိဒုက္ခတွေရောက်မှဖြစ်ပါတယ် ဒီတော့ဒီပုဂ္ဂိုလ်ဟာအလင်းတဲကနေအမှောင်တဲပြေးနေကြပါပဲတတိယအမျိုးအစားကတော့အမှောင်တဲကနေပြီးအလင်းတဲပြေးနေတာဖြစ်ပါတယ်အခုဘဝမှာစင်းရဲ့အတိဖြစ်တဲ့အမှောင်တဲမှာနေရပြီမယ်အတွင်းစိတ်ထဲမှာတော့တရားရှိပါတယ်ကုသိုလ်စိတ်တွေလည်းရှိပါတယ်ကောင်းတဲ့ကရုဏာစိတ်မေတ္တာစိတ်ဥပေက္ခာစိတ်တွေလည်းရှိပါတယ် အခုဘဝမှာမှောင်နေပြီမဲ့လို့အလင်းမျိုးစစ်တွေစိုက်ပျိုးနေတော့နောင်အနာဂတ်မှာအလင်းရောင်အစည်းတွေတည်ကြပြီးနောင်ဘဝဘဝတွေမှာချမ်းသာကြပါလိမ့်မယ်ဒီလိုပုံကိုယ်တွေကတော့အမှောင်တွေကနေပြီးအလင်းတဲ့ပြေးနေကြတာဖြစ်ပါတယ် ဇဒုထအမျိုးအစားကတော့အလင်းတဲကနေပြီးအလင်းတဲကိုပြင်းနေကြတဲ့သူတွေဖြစ်ပါတယ်။အခုဘဝမှာအားလုံးပဲချမ်းသာဒုက္ခရှိကြပြီးအဆင်ပြေကြပါတယ်။အတွင်းစိတ်မှလည်းအလိမ်မာရှိကြပါတယ်။တရားရှိကြပါတယ်။ကုသိုလ်စိတ်တွေလည်းထားပြီးကုသိုလ်တွေလည်းပွားများပါတယ်။တတဝါတွေအပေါ်မှာမေတ္တာကရုဏာတွေထားကြပါတယ်။အလှူဒါနလည်းရည်ရောပါတယ်သီလလည်းမြဲပါတယ်အကုသိုလ်စိတ်လုံးဝမထားပါဘူးအကုသိုလ်အလုပ်လည်းလုံးဝမလုပ်ပါဘူးအခုဘဝမှာပြိုးနေတာကလည်းအလင်းရောင်မျိုးစိဆိုတော့နောင်ဘဝဘဝဒီမှာသီးမှာကလည်းအလင်းရောင်အစည်းပဲဖြစ်ပါလိမ့်မယ်သူတို့ကတော့အလင်းတဲကနေပြီးအလင်းတဲကိုပြင်းနေကြလူများပဲဖြစ်ပါတယ်ယောဂီတို့ဟာဒီလေးမျိုးတည်းမှာဘယ်အမျိုးအစားတည်းမှာပါကြပါသလဲအခုဘဝမှာဖြစ်နေတာကိုတော့ရွေးလို့မရပါဘူးအရင်အတိတ်တုန်းကလုပ်ခဲ့တဲ့ကုသိုလ်ကအကုသိုလ်ကအလျောက်အခုဖြစ်နေကြရပါတယ်အခုဘဝခီးလမ်းကြောင်းမှာတခါတလေလဲအမှောင်ရှိပါတယ်တခါတလေလဲအလင်းရှိပါတယ်ဒါပေမဲ့နောင်အနာဂတ်ကိုတော့ယောဂီတို့စိတ်ကြိုက်ရွေးနိုင်ကြပါတယ်ဖန်တီးနိုင်ကြပါတယ်အခုဘယ်လောက်ပဲမှောင်အတိကျနေပေမယ့်လို့နောင်ကိုလင်းအောင်လုပ်နိုင်ကြပါတယ်ယောဂီတို့ဟာယောဂီတို့ရဲ့အနာဂတ်ရဲ့အရှင်သခင်တွေဖြစ်ကြပါတယ်အခုလို့တရားထိုင်တဲ့ဤအကျင့်ကိုကျင့်သုံးကြပြီးအခုပစ္စုပန်ရဲ့အရှင်သခင်ဖြစ်နေုံသာမကအနာဂတ်ရဲ့အရှင်သခင်လည်းဖြစ်နိုင်ကြပါလေ။ဒီကမ္မထာနီးကိုသေသေးချာချာတိတိကျကျနားလည်ဖို့ရလိုပါတယ်။အခုကြာရှိနေသေးတဲ့အချိန်နဲ့ရရှိတဲ့အခွင့်အရေးတွေကိုအကောင်းဆုံးနည်းနဲ့အသုံးပြုကြပါ။တရားထိုင်တာဟာအမြင့်ဆွဲသွားအောင်စောင့်တည်ပေးကြပြီးကိလေသာတွေအကုသိုလ်တွေကင်းစင်သွားအောင်တန်ရှင်းရေလုပ်ပေးကြပါအညစ်အကြေးတွေစင်ကြယ်စီတဲ့ဆက်ပြဖြစ်တဲ့ကြီးချွတ်စေးဖြစ်တဲ့ဒီကမ္မထာနီးကိုကျင့်သုံးပြီးကိလေသာအညစ်အကြေးတွေကိုတန်ရှင်းရေပြုလုပ်ပေးပါယောဂီတို့ဟာမိမိတို့ရဲ့ဘဝတာမှာချမ်းသာစွာအေးငြိမ်းစွာအဆင်ပြေစွာနေထိုင်ရေးအတွက်ဖြစ်ပါတယ်ယောဂီတွေအားလုံးတရားမှာခိုင်မြဲကြပါစေ။ကိလေသာအညစ်အကြေးတွေကင်းစင်နိုင်ကြပါစေ။ချမ်းသာခြင်းအစစ်အမှန်အေးငြိမ်းခြင်းအစစ်အမှန်တွေခံစားနိုင်ကြပါစေ။တတဝါအပေါင်းတို့လည်းချမ်းသာကြပါစေ။ဤငြိမ်ကြပါစေ တန်တရာဝတ်စင်းရဲကလွတ်မြောက်ကြပါစေလွတ်မြောက်ကြပါစေဘဝတုသဗ္ဗမင်္ဂလာခတ်သိမ်းသောမင်္ဂလာသည်ဖြစ်ပါစေသတည်း